ကွင်းလွန်သူယူပဗေဒပညာရှင်စတီဗန်ဟောကင်းရဲ့အရိုးပြကိုနာမည်ကျော်သိပ္ပံပညာရှင်ကြီးဆာအိုက်ဇက်နျူတန်ရဲ့ဂူဘေးမှာမြှုပ်နှံမယ်လို့လန်ဒန်ကဝက်စ်မင်စတာအက်ဘေးကအင်္ဂါနေ့မှာကြေညာပါတယ်။အဲဒီမှာ1882ခုနှစ်ကကွယ်လွန်ခဲ့တဲ့ Charles Darwin ရဲ့ဂူလည်းရှိနေပြီးအခုကွယ်လွန်သွားတဲ့ Theory ဆိုင်ရာယူပဗေဒပညာရှင် Stephen Hawking ကိုလည်း Charles Darwin ရဲ့ဂူနဲ့တိတ်မဝဲတဲ့နေရာမှာမြှုပ်နှံမှာပါ။ဒီနှစ်နှောင်းပိုင်းမှာဂုံပြုတ်ခန္ဓာပြုတ်လုံပြီးမြှုပ်နှံမှာဖြစ်ပါတယ်။အစကတော့နှစ်ပေါင်း52နှစ်ကျော်စကြဝဠာကြီးရဲ့လျှို့ဝှက်ချက်တွေကို Hawking လေ့လာခဲ့တဲ့ Cambridge တက္ကသိုလ်က St. Great St. Mary ဘုရားကျောင်းမှာဇာပနအခမ်းအနားကိုကျင့်ပမှာဖြစ်ကြောင်းသူ့မိသားစုဝင်တွေကပြောကြားခဲ့တာပါ။